ဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့လူစီကားရဲ့လွှတ်တော်အဆောက်အဦမနေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်တိုက်ခိုက်သူအပါအဝင်အနည်းဆုံးလူ9ဦးသေဆုံးသွားပါတယ်။အကြမ်းဖက်တိုက်ခိုက်သူကလွှတ်တော်အဆောက်အဦကဝက်စ်မင်းနစ္စတာတရားပေါ်မှာရှိနေတဲ့လူတွေကိုကားနဲ့ဝင်တိုက်ပြီးတဲ့နောက်အောက်လွှတ်တော်ခြံစည်းရိုးကိုသူ့ကားနဲ့ဝင်တိုက်ပြီးလုံခြုံရေးတအုပ်ကိုပါဓာတ်နဲ့ထိုးတက်ခဲ့တာဖြစ်ပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံကိုစူးစီးပြီးတော့တင်ပြမှာပါရှင်
။လန်ဒန်မြို့လယ်ကောင်မှာရှိတဲ့ဗြိတိရှားလွှတ်တော်အဆောက်အဦနီဒေသဆန်တော်ချိန်နေ့လယ်နာရီဝန်းကျင်ကကားနဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်သွားခဲ့တာပါ။အဲ့ဒီကားနဲ့တိုက်ခိုက်သူဟာနောက်ပိုင်းမှာလွှတ်တော်အဆောက်အဦရဲ့ဝင်ပို့စူးစမ်းရင်းလုံခြုံရေးတာဝန်ယူထားသူရဲတပ်ဖွဲ့ဝင်တွေအပါအဝင်အနီးနားမှာရှိတဲ့သူတွေကိုဓာတ်နဲ့လိုက်ထိုးခဲ့တာဖြစ်ပါတယ်။အခုလိုကားနဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အဖြစ်အပျက်ကိုဗြိတိရှားရဲတပ်ဖွဲ့ကအကြမ်းဖက်တိုက်ခိုက်မှုအဖြစ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းရဲတပ်ဖွဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဌာနအကြီးအကဲလည်းဖြစ်လက်ထောက်ရဲမင်းကြီးလည်းဖြစ်တဲ့မက်ဂရော်လီကပြောပါတယ
်။ As you know, we've declared this as a terrorist incident and the Cairns Terrorism Command are carrying out a full-scale investigation into the
အလုံးသိရတဲ့အတိုင်းပါပဲ။ဒီတိုက်ခိုက်မှုဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့အကြောင်းကျွန်တော်အနေနဲ့ကြေညာထားပြီးဖြစ်ပါတယ်။ဒါကြောင့်လေဒီကနေ့ဖြစ်ပျက်သွားတဲ့အခြေအနေတွေအပေါ်အကြမ်းဖက်တိုက်ဖြတ်ရေးဌာနအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝလုပ်ဆောင်နေပြီဖြစ်ပါတယ
်။ဒါပြင်တိုက်ခိုက်မှုဘလို့စဖြစ်တယ်ဆိုတဲ့အခြေအနေနဲ့ပတ်သက်လို့လည်းလက်ထောက်ရဲမင်းကြီးမက်ဂရော်လီကအခုလိုရှင်းပြပါတယ်
။ The attack started when a car was driven over Westminster Bridge hitting and injuring a number of members of the public.also including 3 police officers
ပါလီမန်အဆောက်အဦစီးဦးတည်တဲ့ Westminster တရားဘဝလမ်းဘေး platform မှာစီနေရတဲ့လူတွေကိုကားနဲ့ဝင်တိုက်ခဲ့တဲ့အတွက်ဂုံပြူပွဲကနေပြန်လာတဲ့ရဲတပ်ဖွဲ့ဝင်3ဦးအပါအဝင်လူအများအပြားထိခိုက်ဒဏ်ရာသွားခဲ့ကြပါတယ်။အဲဒီနောက်ကားသမားဟာပါလီမန်အဆောက်အဦရဲ့ခြံစည်းရိုးကိုဝင်တိုက်ပြီးကားမောင်းသူဖြစ်တဲ့အဲဒီဓာတ်ကင်ထားတဲ့အမျိုးသားကလူမြင်သမျှကိုဒဏ်နဲ့တိုက်ခိုက်ပြီးပါလီမန်အဆောက်အဦထဲဝင်ဖို့ကြိုးစားခဲ့ပါတယ်
။ဒီအကြမ်းဖက်တိုက်ခိုက်သူဟာတရားပေါ်မှာကားနဲ့ဝင်တိုက်ခဲ့တာကြောင့်လူနှုတ်ဦးတည်ဆုံးခဲ့တယ်လို့လွတ်တော်အဆောင်ရဲတပ်ဖွဲ့ဝင်တအူးလဲဓာတ်ဒဏ်ရာနဲ့တည်ဆုံးသွားတယ်လို့ဆိုပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကိုတော့လွတ်တော်အဆောင်ရဲတပ်ဖွဲ့ကတနက်နဲ့ပြစ်တက်လိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လက်ရှိမှာတော့အကြမ်းဖက်တိုက်ခိုက်သူအပါအဝင်၄ဦးတည်ဆုံးသွားပြီးအနည်းဆုံး20လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တည်ဆုံးသူတွေထဲလွတ်တော်လုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တအူးအပြင်အမျိုးသမီးတအူးလဲပါပါတယ်။အခင်းဖြစ်သွားတဲ့အခြေအနေတွေကိုလန်ဒန်မြို့မှာနေထိုင်တဲ့မမေဆန်ဒီကအခုလိုရှင်းပြပါတယ်။
အဲ့နားမှာပြင်တဲ့ဟိုចောင်းသားလေးတွေကအဲ့နားရောက်နေဆိုတော့အဲ့ဒီပြင်တဲ့ចောင်းသားလေးတွေကိုလည်းအခုရင်တိုက်ခံရလို့ပြောတယ်။နောက်တစ်ခါကျတော့အခင်းဖြစ်သွားတဲ့နေရာကနေပြီးတော့မိမတစ်ယောက်တန်းသူကဒဏ်ရာရအဲ့မိမကလည်းဟိုဆေးရုံမှာတည်ဝါတယ်လို့ပြောတယ်ပေါ့နော်။ဒီမြစ်ထဲကနေပြီးတော့မိမတစ်ယောက်ကိုလည်းသူတို့ကဲနိုင်တယ်လို့ပြောကဲလိုက်ရတယ်လို့သူတို့ပြောတယ်။အဲ့ဒါအဲ့မိမကတော့မသိဘူးပေါ့နော်။သူတို့မိမကိုလည်းဟိုဆဲလိုက်ရဆိုကြည့်ရတာပြင်းရင်လွှိုင်းရင်လည်းပဲဟိုမြစ်ထဲထုတ်ကြွားလာတာမပြောတတ်ဘူး။ဒီ big man အရှိပေါ့နော်ဒီဒီဆွတ်တော်အရှိရာဒီ west minister ဘူရာယုံကိုဖြစ်ဖြစ်ချင်းကိုဟိုပိတ်ချလိုက်တယ်လို့ပြောတယ်ဆိုတော့နောက်ပြီးတော့ဒီ west minister ဒီအဲ့ဒီဆွတ်တော်နာတဝိုက်ကိုလည်းအခုအချိန်အထိကိုသူဒီ lockdown ပေါ့နော်ဟိုလုံးဝကိုလုံခြုံရေးတွေနဲ့လုံးဝကိုအိမ်နာတွေအကုန်လုံးကိုပိတ်ထားတယ်လို့ပြောတယ်အခုအချိန်အထိကိုသူတို့ဖြစ်ဖြစ်ချင်းနဲ့ပိတ်တယ်အခုအချိန်ဒီလည်းပိတ်ထားတော့မယ်အခုအဲ့အခြေအနေရတော့ပေါ့လေအခုဟာလုံခြုံရေးကအရန်တင်းကျပ်နေတော့ဟိုစနေတော်မှအခုဒီအိမ်ပြန်လို့ရှင်ရင်နည်းနည်းတမိုးချုံမှပြန်မှာဘူးလို့ဆိုတော့ရထားတွေကားတွေလည်းကျက်မှာပဲလေဆိုတော့လုံခြုံရေးကတော့ပူလာယုံတို့နောက်ပြီးတော့ဘာလို့မှဆိုတော့တော်တော်လေးတော့ကျက်မှာပဲ
ထိခိုက်ဒဏ်ရာသူတွေတဲ့လိလာရေးခီးစင်နဲ့ရောက်နေကြတဲ့ပြင်သစ်ចောင်းသား3ဦးအ ਨੇ ဆုံးပါဝင်တယ်လို့ဆိုပါတယ်အခုအခင်းဖြစ်သွားခဲ့တဲ့အောက်လွတ်တော်အဆောက်အဦနေ့မှာနေထိုင်တဲ့ကိုထွန်းထွန်းကလည်းအခုလိုတိုက်ခိုက်မှုဖြစ်တယ်ဆိုတာကြားရတဲ့အတွက်အာအသင့်မိသွားတယ်လို့ပြောပါတယ
်ဆော့တော့ဖြစ်သွားတာပေါ့နော်အဲ့တော့အော်ပါတယ်ဘာဆိုကိုအိမ်သားမှာဖြစ်တာဆိုတော့ဟိုဘာများဖြစ်သွားလဲပေါ့ဘာလို့ဖြစ်တာလဲတော့မသိအဲ့လိုဖြစ်သွားတာပေါ့ဆော့ဖြစ်သွားတာပေါ့အဲ့ဒီပါလီမန်ကကျွန်တော်အိမ်နဲ့တိုက်ကမဝေဘူး9မိနစ်လောက်လမ်းလျှောက်တော့ရတယ်အဲ့ညာတော့အရန်စီရနေတာပဲအများကြီးတော့ယုံနေများတယ်နောက်တစ်ခါ tourist တွေများတဲ့ area ပေါ့အဲ့တော့အများကြီး weekend or weekday ရောအများကြီး busy ဖြစ်တဲ့ area ပဲလူမပြတ်ဘူးအဲ့ညာလူပြတ်တယ်ဆိုတာမရှိဘူးတော်တော်ရှားတယ်ဟိုကညင်ကင်းပဲ rest hour မဟုတ်တော့မှပဲလူဟိုလူကအများကြီး tourist တွေပြည့်နေတဲ့နေရာအဲ့ဒီဟိုကဟိုငွေရောမူတော့အဲ့ညာအလိုမျိုး busy area
အခုကဒီလူကသူကတံတားကိုဖြတ်ပြီးတော့တံတားပေါ်မှာရှိတဲ့လူတွေကိုတောက်လျှောက်တိုက်လာပြီးတော့လွတ်တော်အဆောက်အဦအထိသူကခြံစည်းကိုဝင်တိုက်တယ်ဆိုတော့အကွေအဲ့တံတားနဲ့လွတ်တော်နဲ့ကဘလောက်တောင်များဝေးသူကဘလောက်တောင်များမောင်းလာရမလဲအဲ့တံတားကနေစပြီးတော့လေဘလောက်များဝေးလဲ
တိတ်တော့မဝေးဘူးတံတားပေါ်ကဆိုလို့ရှိရင်ပါလီမန်အဆောက်အဦအထိတ်ပေါ့နော်အဲ့ဘစ်ဘန်နိုင်စင်းနားဆိုလို့ရှိရင်ဒါရှိရင်2မိနစ်လောက်နဲ့ရောက်တယ်ဒါပေမဲ့ တခုစီကအဲ့ဒီအစ်စ်မှာလည်းပါလီမန်အစ်စ်မှာလည်းအဲ့လိုမျိုးဘာလို့ခေါ်မလဲဒီလိုတန်မီ3ယူအတုံးယူ3ယူအများကြီးပဲချထားတာရှိရဲအဲ့လိုမျိုးအတက်ဖြစ်မှာဆိုလို့ချင်တယ်အဲ့လိုမျိုးချပေးထားတာပဲ
အရှိလက်မိုင်း6နိုင်ငံကလေရင်နဲ့လာကြမဲ့ခီးသည်တွေအနေနဲ့ laptop computer နဲ့တခြားလျှပ်ပစ္စည်းအကြီးစားတွေလေရင်ပေါ်ကိုနဲ့တပါတဲ့တယ်ဆောင်ဝင်ပြည်ပင်လက်ကြောင်းပြည်တင်ကအင်္ဂါနေ့မှာကြေညာလိုက်တဲ့အတွက်ဗြိတိရှ်အစိုးရအနေနဲ့ဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြောင်းတတိယကြိုရထားသလားဆိုတာစဉ်းစားစရာရှိတယ်လို့လည်းမတ်မေဆန်နီကပြောပါတယ်
။နောက်တစ်ခုစိတ်ဝင်စားဖို့ကောင်းတာဘာလဲဆိုတော့မနေ့ကပဲဒီဗြိတိန်ကနေပြီးတော့ဒီအာရဗ်နိုင်ငံတချို့ဒီတာကီတို့တူရကီတို့နောက်ဆိုဒီအာရေဗီယာတို့အဲ့လိုအာရဗ်နိုင်ငံတချို့ကနေလာတဲ့အာခိဒီလေယာဉ်တွေပေါ့နော်။အဲ့လေယာဉ်တွေပေါ်မှာအာလက်စပစ္စည်းမတရားဘူးဆိုပြီးတော့သူတို့အမေထုတ်လိုက်တယ်ပေါ့နော်ဆိုတော့ဒီမနေ့ကပြရတဲ့အခုဒီလိုဒီနေ့လိုဟာမျိုးမှဒီလိုဖြစ်မျိုးဖြစ်တော့သူတို့ဒီဗြိတိန်အနေနဲ့ပဲဟိုဒီလုံခြုံရေးအရာပေါ့နော် warning ညာသူတို့အရင်ကရှိထားဟိုကြားထားတာများသိထားတာများရှိသလားဆိုပြီးတော့မေးခွန်းထုတ်စရာတော့ရှိတာပေါ့လေအဲ့ဒါလေးကတော့စိတ်ဝင်စားဖို့ကောင်းတာပေါ့
အခင်းဖြစ်သွားပြီမကြာခင်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗြိတိန်ဝန်ကြီးချုပ်သရက်ဆာမေနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒီအကြမ်းဖက်တိုက်ခိုက်မှုအတွေ့အပြည့်အဝပူးပေါင်းဆောင်ရွက်ပေးသွားမယ်လို့ပြောကြားခဲ့ကြောင်းအင်ပီရိုပြောခွင့်ရရှောင်းစပိုက်ဆာကသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ